မကွေတိုင်းဒေသကြီးဝန်ကြီးချုပ်ဦးပုံးမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာမကွေတိုင်းအတွင်းကရေနံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ကြက်ငွေတန်း 9,000 ကျော်ပျောက်ဆုံးခဲ့တဲ့အပေါ်မှာအထူးစုံစမ်းစစ်ဆေးရေးကနေခုံရုံးဖွဲ့စစ်ဆေးနေပါတယ်။ဒီအခြေအနေပတ်သက်လို့မခင်ဖြူတွေကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
အရင်မကွေတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေအစိုးရလက်ထက်ကရေနံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ပါမစ်ခွန်တွေကိုအစိုးရတဲ့လက်ထက်မှာလွှဲပြောင်းခဲ့ခြင်းမရှိတဲ့အပေါ်မှာစပြီးတော့ဒီကြေညာဖြစ်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုစစ်စစ်ရကလည်းစက်ငွေတန်း 9,000 ကျော်အထိပျောက်ဆုံးနေတယ်လို့ကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရပါတယ်။ဒီအတွက်ပြည်တော်စုအစ်စ်စုံစမ်းမှုအဖြစ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကလည်းကင်တွယ်စစ်ဆေးနေပြီလို့ပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကဗီဒီယိုကိုပြောပါတယ
်။အဲ့ဒါတို့စုံစမ်းစစ်ဆေးတယ်ပဲ။အဲ့ပတ်သက်ပြီးတော့လည်းကုနာပြောတဲ့တက်ဆိုင်ရာအမပြောတယ်လို့ဝန်ကြီးချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့အဲ့တော့တမရယုံကပြီးတော့မှစုံစမ်းစစ်ဆေးခိုင်းတော့တို့အထူးစုံစမ်းစစ်ဆေးဦးဆောင်စုံစမ်းစစ်ဆေးတွေဖြစ်တယ်ခင်ဗျာကျွန်တော်တို့ကြီးကတော့စုံစမ်းစစ်ဆေးပြီးရင်လည်းတမရယုံနဲ့တင်ပြလိုက်မှာပဲအဲ့ဒီပုံမှာတော့ဘာရေးယူပါညာယူရေးယူပါဆိုတော့ကျွန်တော်လည်းမကြားသေးဘူးအဲ့ဒါတို့စုံစမ်းစစ်ဆေးတွေဖြစ်ပါလိမ့်ခင်ဗျာ
ပြည်ထောင်စုရလက်ထက်2010ကနေ2015ခုနှစ်အတွင်းရေနံလက်ရက်တွေလုပ်ငန်းရှင်တွေထံကနေပြည်သူ့ဘဏ္ဍာငွေကျပ်တန်းထောင်တဲ့ချီကိုဒေတာဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်မှာမကွေတိုင်းပြည်သူ့မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတွန်းတွန်းကပြည်သူ့လွှတ်တော်မှာစတင်မိများခဲ့ရတာကဒီကိစ္စစုံစမ်းစစ်ဆေးမှုတွေအထူးဖြစ်လာခဲ့တာပါဒီအချိန်နဲ့ပတ်သက်ပြီးတော့ပြည်သူ့မျိုးနယ်ပြည်သူ့လွှတ်တော်နဲ့ဦးတွန်းတွန်းကအခုလိုရှင်းပြပါတယ်
ကျွန်တော်တို့ကပထမစပြီးတော့လွှတ်တော်ထဲမှာဒီမျိုးပုံမျိုးနယ်တာကတော့ကျွန်တော်တို့မကွေတိုင်းဒေသကြီးစီမျိုးကြီးတို့ဆူပြီးတော့ရေနံလေးတွင်နေနေပြီးတော့ဖြတ်ရှိရေရေနံတွေတိုးတိုးမြန်မာခါကြီးမှုတွေကောက်ခံကြတယ်ပေါ့ဖွံ့ဖြိုးရေးတဲ့တိုးတိုးမှုဆိုပြီးတရားဝင်ကောက်ခံကြတယ်ပေါ့အဲ့လိုကောက်ခံတဲ့မျိုးကြီးကဒီဘွေတိုင်းပြည်မှာဖွံ့ဖြိုးရေးမှာဘယ်လိုမှမလုပ်ခဲ့လို့မျိုးလေကျွန်တော်အားလုံးကြားပြီးတော့တော်တယ်ပြဿနာဒေတာမျိုးလွတ်တော်ကိုလေပြီးပြဿနာဒေတာမှာရှိတဲ့တလဲအတွင်းလုပ်ငန်းရှင်တွေကျွန်တော်မင်းငယ်ကြည့်တာပါမင်းငယ်ကြည့်အမှန်တကယ်ပြရပါလေဟုတ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်လာတဲ့အစိုးရအဖွဲ့ကလည်းကျွန်တော်ကမေးကြည့်ပါတယ်မေးကြည့်တော့အစိုးရအဖွဲ့ကဝန်ကြီးအဖွဲ့ဝန်ကြီးချုပ်ကလည်းဟုတ်တယ်ဒါတွေလည်းကြားပြရတယ်မပြီးခဲ့ဘူးပေါ့အဲ့တော့ပြောကြောင်းမှလည်းမရှိဘူးဆိုတာနဲ့ကျွန်တော်တို့တော်ရင်မှာလင်းနေတယ်ပြီဖြစ်ပါလေကြာ။ကိုကတော့ခွန်တက်သမား59ကိုရပါလေ။ခွန်တက်သမား59ကိုရပြီးတော့အဲ59ကိုအစောကျတော့နဲ့ဒီရန်ကျရပါလေ။ဒေတာဖွံ့ဖြိုးရေးအတွက်မွေးတိုင်းဒေတာဖွံ့ဖြိုးရေးတဲ့လူတက်မှာပြည့်ရှိဒီရန်ကျော်30ထားတဲ့လူလေးပြီးတရားဝင်ဆက်ဆွထားပါလေ။နောက်တစ်ခါအရှိတုခလေးသာရှိဝင်းကြီးချင်းလူအသေးမှလေတက်တမ9000ကသူတို့ချီးထားတာလူလေးပြီးထားတာလူလေးပြီးရပါလေ။အဲ့မှလည်းမကဘဲနဲ့သူတို့ရဲ့ USCD အဲ့ဒီမှာတိတိကျကျခွန်ပြည်ရင်ကျော်တင်ဆက်ထားတဲ့ဆိုတာလေထိကြထားပါလိမ့်ကြ။အဲ့ဒါကတော့ဒီရင်းကြီးရမှုကြီးကတော့ဆိုရက်စီကြီးပြောင်းမှုကြီးကတော့တိုင်းပြည်သားကြီးအစိုးရဖွဲ့ကြီးအဲစာနဲ့ပြီးထားတဲ့အကြောင်းအရာတစ်ခုပါဗျ။
အရေးကြက်ခံကြီးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့သူဦးဖုံးမော်ရွှေဟာသဘောထားတင်မှတူတူအဖြစ်နေပြည်တော်မှာဆွေးနွေးခဲ့တာပါ။စစ်ဆေးရလက်ထက်မှာတော့မကွေးတိုင်းအေးဂျင်စာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူပါ။ဦးသိန်းစိန်တမရအဖြစ်ဆောင်ရွက်ခဲ့တဲ့ရတအစိုးရတက်လာချိန်မှာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့သူတို့ပြောင်းလဲမှုတွေကိုမလိုလားသူတူအဖြစ်နဲ့လည်းဒီမိုကရေစီအထက်ခံအင်အားစုတွေအကြားမှာသိမြင်ထားကြပါတယ်။အလဲဒီဦးဆောင်တဲ့အစိုးရတက်လာပြီးအစိုးရအပြောင်းလဲလုပ်ချိန်မှာတိုင်းအစိုးရတစ်ထံကိုငွေစည်းရုံးတွေကိုစနစ်တကျကိုယ်တိုင်လွှဲပြောင်းခဲ့ခြင်းမရှိဘူးလို့လည်းလွှတ်တော်မှတူကပြောပါရဲ့ရှင်။